ရခိုင်ကမ်းရိုးတန်းဒေသမှာရှိတဲ့ငါးပစုံမျိုးစိတ်တချို့ဟာမကြာမီနှစ်တွေအတွင်းမှာမျိုးတုံးပြောက်ွယ်မဲ့အခြေအနေရှိနေတယ်ဆိုပြီးနော်ဝေနိုင်ငံအခြေစိုက်ရေဒီယံဇာတသုတေသနအဖွဲ့တစ်ခုကထုတ်ပြန်သတိပေးထားပါတယ်။အဲ့ဒီထုတ်ပြန်ချက်ပေါ်အခြေခံပြီးပြည်နယ်လှတော်ကိုယ်စားလှယ်ဦးဝေသိန်းကဒီအဆိုကိုပြီးခဲ့တဲ့ဩဂတ်လ3ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေအရရခိုင်ကမ်းရိုးတန်းဒေသမှာငါးပစုံဖမ်းဆီးရရှိမှုနည်းပါးလာတာကြောင့်တငါလုပ်ငန်းနဲ့အသက်မွေးသူတွေလည်းနည်းပါးလာနေတယ်လို့အဆိုရှင်လွှတ်တော်ကိုယ်စားလှယ်ဦးဝေသိန်းကထောက်ပြပါဗျ။
ဒီခိုင်ပြည်သူများကငါးပုံစံများချပါလာသဖြင့်ခါပေါင်းများစွာဈေးကြီးပေးပြီးဝယ်စားရသည့်အပြင်တငါလုံလန်းဒုက္ခသူများလည်းရောနေလာရပါသည်ဒီခိုင်ပြည်သူများမှာငါးပါလုံလန်းလေးအစီအမပြေလေယာဉ်လုံလန်းလေးအစီအမပြေဖြစ်ကပုံစင်းလုံးကြီးမြင့်မှုကြောင့်တင်းရွေ့တွေ့တော့ကြာတင်ကြရပါခင်ဗျာ
ကံဝေးငါးဖန်တင်မော်တွေကန်နီရေတိမ်ပိုင်းအထိတရားမဝင်လာရောက်ဖမ်းဆီးမှုဟာငါးတယံဇာတာပြုံးတိလာရခြင်းရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ခွားမြို့နယ်မဲဆန္ဒနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးစိုးဝင်းကဆွေးနွေးပါတယ်
ရေတိမ်ပိုင်းအထိဝင်ရောက်ငါးဖမ်းဆီးနေခြင်းဟာကန်နီရေတုံးသားတွေရဲ့လုံငန်းများကိုတိုက်ခိုက်ပျက်စီးစေုံနာမကပင်လယ်ကျမ်းပြင်ပျက်စီးခြင်းများကိုလည်းဖြစ်ပေါ်စေပါတယ်တားပေါက်ငါးပစုံများဟာရေတိမ်ပိုင်းမှာသာပေါက်ပါလိမ့်ရှိတဲ့အတွက်ငါးပစုံပေါက်ပါနှုံးကိုကျော်နေစေမှာဖြစ်ပါတယ်ဒီတိုင်းပိုင်းမှာလောက်ကင်နေတဲ့တရားဝင်ရေလိုသားများဘဝမှာလည်းပဲသင်္ဘောများရဲ့အနောက်ရှင်များကြောင့်ငါးပါးပိုင်းများမကြာခဏပြည့်စည်ရခြင်းများကြုံရမှာဖြစ်ပါလေ
။အိန္ဒိယနိုင်ငံတွေကငါးဖန်သင်္ဘောကြီးတွေအနေနဲ့လည်းဘင်္ဂလားပင်လယ်ပြင်ရဲ့နိုင်ငံတကာရေလမ်းကြောင်းကနေတဆင့်ကျူးကျော်ဝင်ရောက်ပြီးရခိုင်ကမ်းရိုးတန်းကိုဝင်ရောက်ဖမ်းဆီးမှုတွေရှိနေတယ်လို့ပြည်နယ်လှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကပြောပါတယ်။
တကယ်တမ်းဒီလုပ်ငန်းမှာရင်ဆိုင်တဲ့လူတွေရဲ့အပြောကြားချက်အရာကိုကျွန်တော်တို့ဒီနိုင်ငံကမဟုတ်တဲ့ပြည်ပနိုင်ငံတွေကငါးဘန်းသင်္ဘောကြီးတွေနိုင်ငံတကာရေပိုင်နက်ကနေပြီးတော့သူတို့ဘေးအချိန်မှာဘယ်လိုဝင်ရမယ်ဆိုတာသိတယ်။အဲ့လိုဝင်ပြီးတော့ဖွဲတာရှိတယ်အဲ့ဒါကိုဒီကကျွန်တော်တို့ကကာကွယ်တားဆီးနိုင်တယ်ဆိုမှုတော့အဲ့ဒါလေလေအမှန်ပဲဖြစ်
မြန်မာနိုင်ငံမှာသက်ဆိုင်ရာရေချောင်းရေတပ်ဖွဲ့တက်မတော်ရေတပ်နဲ့ငါးလုပ်ငန်းဦးစီးဌာနတွေအနေနဲ့လည်းကံယူရန်ဒေတာတရားဥပဒေစိုးမိုးရေးအတွက်ထိထိရောက်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဦးကျော်စောဦးကဆွေးနွေးခဲ့ပါတယ်။အစိုးရအနေနဲ့ငါးတယံဇာတာတွေထိမ့်သိမ်းရေးအတွက်ဘတ်ဂျက်မှာထည့်သွင်းရေးဆွဲတာမရှိတာကြောင့်လက်တွေ့လှုံ့ဆော်ဖို့လိုအပ်နေတယ်လို့ပြည်နယ်လှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကဆွေးနွေးခဲ့ပါတယ်။
ကျွန်တော်တို့တာဝန်ပုံစံကိုပြောင်းပြီးအောင်ဘယ်လိုကံကြွယ်ကြမလဲဆိုတော့ workshop တွေအများစုဆွေးနွေးကြတာဖြစ်တယ်။ဒါပေမဲ့အဲ့ဒီလိုတာဝန်ပုံစံပတ်သက်ပြီးကာကွယ်လို့ရအောင်နိုင်ငံတော်ဘတ်ဂျက်ကိမှာချစ်ဆွေးတော့ပါမှာ
အစိုးရအနေနဲ့ထိမ့်သိမ့်ဖို့လိုအပ်နေတဲ့ငါးတယံဇာတာမျိုးစိတ်တွေကိုစနစ်တကျလေ့လာပြီးငါးမဖမ်းရတဲ့နေရာတွေတတ်မှတ်ဖို့လိုအပ်ကြောင်းနဲ့တတ်မှတ်ပိုက်ကွန်အရွယ်စားတွေနဲ့စနစ်တကျဖမ်းဆီးနိုင်အောင်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့ပြောပါတယ်။အစိုးကလွှတ်တော်ကိုယ်စားလှယ်၃ဦးကထောက်ခံဆွေးနွေးပြီးကန့်ကွက်သူမရှိတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကအတည်ပြုခဲ့ပါတယ်ရှင်။